နိုင်ငံတော်သမ္မတဦးသိန်းစိန်ကဥပဒေပြုရေးဆိုင်ရာအမြင့်ဆုံးအဖွဲ့အစည်းဖြစ်တဲ့ပြည်အောင်စုလွှတ်တော်အနေနဲ့ဥပဒေတွေအသစ်ပြဋ္ဌာန်းတာပြင်ဆင်တာရုပ်သိမ်းတာတွေကိုလှုပ်ဆောင်ရမှာဖွဲ့စည်းပုံအခြေခံဥပဒေကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ပြီးဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ကြဖို့တာဝန်လွှာပေးဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးသမ္မတဦးသိန်းစိန်ရဲ့တိုက်တွန်းချက်ပေါ်သဘောထားကွဲလွဲမှုတွေလည်းရှိနေကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထက်ကပုံမှန်တစ်ခုခုကိုအများဆန္ဒနဲ့ပယ်ချလို့တော့မရဘူးလို့ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
အဲဒီနေ့သမ္မတမင်းခွန်းမှာတောင်းမှာဒါဖွဲ့စည်းပုံကိုအားလားကျွန်တော်တို့စောင့်သိရမယ်ဆိုတဲ့စကားမျိုးမျိုးပြောသွားတယ်။ဒီလွတ်တော်မှာဖွဲ့စည်းပုံရဲ့ပုံမှန်တစ်ခုခုကိုအဲလိုအများစုနည်းနည်းဆုံးဖြတ်လို့ရတယ်ဆိုတဲ့ခွင့်ပြုချက်ဆိုရင်ဒါဖွဲ့စည်းပုံကိုသူ့ကိုစင်ခေါ်ရရောက်တယ်ဖွဲ့စည်းပုံကိုကြော်လွန်ပြီးရလို့ရောက်တယ်ဖွဲ့စည်းပုံကိုကျွန်တော်ကအဲလိုဒီလွတ်တော်ထဲမှာတာမန်ဥပဒေတစ်ခုကိုမဲခွဲတဲ့ပုံစံမျိုးနဲ့ပယ်ချလို့ပြတ်ထန်လို့ရမယ်လို့တော့ကျွန်တော်တို့မယူဆဘူး။အဲ့လိုဖြစ်လာရင်တစ်ဖက်ကလည်းပဲအဲကျွန်တော်တို့ရဲ့တုံ့ပြန်ချက်ပေါ်မှာပြန်ပြီးတော့တုံ့ပြန်လန်းနေကြအကြောင်းရှိတယ်။သူတို့မှလည်းစိုးရိမ်စိတ်ရှိတယ်။ဥပမာဆိုတော့ရှောက်စလုံးကိုမြို့သားနိုင်ငံရေးမှာတက်မတော်ကဥဆောင်ရမယ်ဆိုတဲ့ကဏ္ဍမျိုးကိုအဲ့ဒီဟာမျိုးကိုထပ်တင်လာရင်ရောအဲ့ဒါမျိုးကိုသူတို့အများကြီးစိုးရိမ်ပါလိမ့်မယ
်။လက်တလောမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တမရဖြစ်ရေးအတွက်ပုံမှန်59စာလုံးကိုဆိုင်းငံ့ဖို့အရေးကြီးအဆိုကိုလွှတ်တော်မှာတင်သွင်းလာနိုင်ပွဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ပုံမှန်59စာလုံးကိုဆိုင်းငံ့တာထက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ဆင်တာကပိုပြီးဖြစ်တင်တယ်လို့ပြောဆိုသူတွေလည်းရှိနေကြတာပါ။ပုံမှန်59စာလုံးကိုဆိုင်းငံ့မယ်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုကြော်လွန်ရာရောက်နေတာဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန့်စင်ကသူ့အမြင်ကိုပြောပါတယ်။
တော်စားစုကြီးသမရဖြစ်ရေးကိစ္စကတော့ဒါတိုင်းပြည်လုံးပြည်သူလူထုစိတ်ဝင်စားတဲ့အနေထားမှာတော့ရှိတာပေါ့ဗျာဖြစ်နိုင်မဖြစ်နိုင်ကတော့ဥပဒေကံတရားပြောရမှာပေါ့ဗျာနော်အဲ့တော့လက်ရှိအနေထားပြောမယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ချေနေတယ်ပေါ့ဒါပြင်ဖြစ်အောင်ဘယ်လိုလုပ်မလဲဆိုလို့ရှိလို့ရှိရင်တော့ခြေခံဥပဒေကိုပြင်မရမယ်ဆိုတဲ့အမြင်ရှိတယ်အဲတချို့ကြတော့လည်းဒီပြီးခဲ့တဲ့ပါလီမန်ဒီမိုကရေစီဖြစ်မှာအင်ဆောင်အစိုးရတက်တဲ့ကာလမှာခြေခံဥပဒေကိုဆိုင်းငိုင်းတဲ့ပုံစံမျိုးအနေထားနဲ့ဥပဒေတရားကိုထုတ်ပြန်ပြီးတော့လုပ်သွားတာတွေ့ရတယ်ပေါ့အဲဒါကအခြေခံဥပဒေဆိုတာကနိုင်ငံတစ်ခုရဲ့အမြင့်ဆုံးဥပဒေဖြစ်ပြီးတော့ဒီဥပဒေရဲ့ပြဋ္ဌာန်းချက်ကိုနီးတနည်းနဲ့ကျော်လွှားတယ်ဆိုတာဟာဖြစ်ကောင်းဤမဖြစ်ကောင်းဤကျွန်တော်တို့ရှိခဲ့ပူးတဲ့ဆိုင်းငံ့လုံထုံးလုံနည်းကိုယူပြီးတော့ဆက်ပြီးလုပ်မယ်ဆိုလို့ရှိရင်လက်ရှိအခြေခံဥပဒေနဲ့လည်းကိုက်ညီမှုရှိမရှိဆိုတာတွေတော့အတိဟဖြစ်เสียရတယ်သဘောထားကိုလွှဲချရတယ်တော့ရှိရပါဗျာလက်ရှိအနေထားမှာတော့ဗျာအချင်းချင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ပါတီကြီးကနေပြီးတော့ဆိုင်းငံ့ကိစ္စကိုအရေးကြီးအဆိုနဲ့တင်လာနိုင်တယ်ဆိုတဲ့ကိစ္စကတော့ဒီနေ့အထိတော့ကျွန်တော်ကြည့်တာတော့ဖြစ်နိုင်ဖွယ်သိမရှိဘူးလို့တော့မြင်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်သမ္မတရည်ချင်းအတွက်လူတူဦးတယောက်ကိုရည်ရွယ်ကန့်သက်ထားတဲ့ပုံမှန်59စာလုံးလိုပြဋ္ဌာန်းချက်မျိုးဟာဆိုင်းငံ့တာမျိုးဖြစ်တင်တယ်လို့တရားလွှတ်တော်ရှင်းနေဦးကြည်မြင့်ကပြောပါတယ်
ဖွဲ့စည်းအခြေခံအခြေခံဥပဒေကိုသူတို့ကပဲတောက်ထိန်တဲ့လူတွေ၊ကြမ်းတဲ့လူတွေရောဟလာတောက်ထိန်တဲ့လူတွေမဟုတ်ဘူး။ဒီဟာမျိုးကိုယ်ကောင်ညမကောင်ဖြစ်စေမယ်။အပြုမပြောဆိုမျိုးတွေကိုရှောင်ရှားနေတယ်ဗျာ။59စလုံးကတော့လုံးဝမတရားသဖြင့်လူပုဂ္ဂိုလ်တယောက်ကိုအမှန်တရားမဖြစ်တဲ့အောင်ပြဋ္ဌာန်းတဲ့ဟာမျိုးကျွန်တော်ရှုတ်ချတယ်။ကျွန်တော်တယောက်ရှင်အနေနဲ့တိုးတော်လေကျွန်တော်ကသူ့ပဲလူကြီးလူကောင်းဆက်ပြန်တွေးပြီးတော့အော်တက်မတော်ကများသိစိုးရိမ်မလားဆိုပြီးတော့ပြောတာပါ။တကယ်ကြတော့သူကမတရားတဲ့ဥပဒေပဲ59စလုံးကဒါကြောင့်မလို့ဒီကိစ္စကိုဆိုင်းရမယ်ဆိုရင်ကျွန်တော်တို့ထောက်ခံပါမယ်ဗျာဖြစ်လဲဖြစ်နေမှာလေဗျာ
ပုံပ59စာလုံးဆိုင်းငံ့ရေးနဲ့ပတ်သက်ပြီးသဘောထားကွဲလဲဝေဖန်မှုတွေရှိနေချိန်မှာလက်ရှိသမ္မတဦးသိန်းစိန်ကဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိန်းသိမ်းဖို့တဝန်လွှာမှာတိုက်တွန်းထားတာဟာသတိပေးတဲ့သဘောမျိုးတက်ရောက်နေတယ်လို့ပြောဆိုသူတွေလည်းရှိနေပါတယ်လွတ်တော်ကိုယ်စားလှယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဆောင်ရှောက်ပြီးနိုင်ငံတော်ရဲ့ဥပဒေတွေကိုလိုက်နာပါမယ်ဆိုတဲ့ကတိသစ္စာပြုထားတာမို့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီအလေးထားဆောင်ရွက်ကြဖို့နိုင်ငံတော်သမ္မတရဲ့တော်ဝန်လွှာမှာတိုက်တွန်းထားပါတယ်ခင်ဗျာ။